အောက်ကနေစတန်နိုင်ငံမှာတနင်္လာနေ့ကနမ်မေးထောင်ဘုံတလုံးပောက်ွဲပြီးအကျန်းဖက်စစ်သွေးကြွနှင်းနေဘုံကျင်းမှုတွေကြောင့်အစိုးရပြောခွင့်ရပုဂ္ဂိုလ်တဦးပါဝင်ဆံငါဦးတေဆုံးခဲ့ရပါတယ်။ကပူးမှာပြည်ထောင်ဝန်ကြီးဌာနလက်အောက်ကအောက်ကလူလူကာကွယ်တပ်ဖွဲ့ပြောခွင့်ရဇင်းရဝါဒင်လိုက်ပါလာတဲ့ရင်ကိုပြစ်မှတ်ထားတယ်။တန်လိုက်ဘုံပောက်ွဲမှုကြောင့်ဝါဒင်နဲ့နှစ်ဦးလိုတ က်ဆန်အနောက်တောင်ပိုင်းနင်မရုစ်ခရိုင်မှာတာလီဘန်ချေမုံရေးလေကြောင်းတိုက်ခိုက်မှုတွေညာရင်းချင်းလှုပ်ဆောင်ခဲ့ရမှာတော့အရက်သား12ဦးတေဆုံးပြီးအများပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။တနည်းအနေနဲ့တိုက်ခိုက်မှုဖြစ်ပွားနေချိန်မှာပဲတာလီဘန်နဲ့အာဖဂန်အစိုးရကိုယ်စားလှယ်တွေကတော့ကာတာနိုင်ငံဒိုဟာမြို့မှာငြိမ်းချမ်းရေးဆွေးနွေးပွဲကိုဆက်ပြီးကျင်းပနေကြပါတယ်။